ဒီကနေ့သာသနာတော်တက်ကြတဲ့2558ခုလူတို့ဝေါ်ဟာရခေါ်စာတက်ကြတဲ့1386ခုဒီနေ့ဥပါကောင်လောက်ဝင်နေနော်26ရက်9လ2014ခုနေ့ဘုရင်တို့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတော်မြို့နယ်ပလဲမြို့တဲ့ယရနာမောင်တော်ဓမ္မဟိတာတိဝါတွင်ကာလတရားစခန်းနဲ့ဒီနေ့ဥပုံနေ့တရားစခန်းကတော့ဝါသူလက်စံ9ရက်နေ့ကစပြီးတော့ဒီနေ့လောက်ွယ်ရရှိအားထုတ်နေရတဲ့ယောဂီများအတွက်ကတော့ဒါဘဝအခွင့်ကောင်းတစ်ခုပေါ့တော်နေသူစွာဒီကနေ့မိမိတို့တဏိတာရဲ့ဘုရားရှင်အဆုံးမတဲ့တရားတော်မြတ်တို့ကိုဥပုသတင်းသီလစောင့်ထိန်ပြီးတော့တရားတွေနာယူမှတ်သားတရားတွေပွားများအားထုတ်ဖို့အတွက်ရောက်ရှိလာကြတဲ့တရားဓမ္မများရဲ့စိတ်ထဲမှာဒီနေ့ဗုဒ္ဓရှင်တော်မြတ်ဘုရားရှင်ဟောပေါ်ညွန်ပြအပ်သောတရားတော်မြတ်တို့ကိုဘုရားကိုယ်တော်ဖြင့်တန်ဃာတော်များကဟောပေါ်ညွန်ပြတဲ့အခါမှာတရားကနာကတရားနာခန္ဓာကိုညံလဲပြီးတော့နားထောင်ဖို့နော်တရားအသည့်လေးဒီကိုယ်တဏ္ဍာမဖြစ်ဖို့အဲ့တော့တရားအသည့်ဒီဖြစ်ဖို့ဆိုရင်အဲ့ဒီတရားဆိုတဲ့နေရာမှာဘုရားရှင်45ဝါကာလပတ်လုံးဟောပေါ်ညွန်ပြခဲ့တဲ့တရားတော်ပေါ်မြောင်များစွာတဲမှာအစရိယဝတ္တသုတ်ဆံဆိုတာသူရှိတယ်နော်ဘုန်းကြီးဆိုလိုတာကအဩဝေကောင်းတဲ့သာသနာလို့အဲ့ဒါလို့ခေါင်းစည်းတက်ပြီးတော့ဟောကြတယ်ဘာလဲလဲအံဩစရာမြတ်ဖုရားသာသနာလို့ပြန်ပြီးတော့စကားလေးလေးလုံးလေးချုံမွေးအောင်ပြောကြရအောင်ပါတယ်လေအံဩဝေယမြတ်ဖုရားသာသနာပြန်ပြောပါဦးပြန်ပြောပါဦးဩဘိဖုရားရှင်ဆုံးမတရားတော်မြတ်ကိုဟောကြားနာကြားရမှာမို့လို့ဖုရားရှင်အာဘုရားနှုတ်တည်းပွားများရမယ်လေဦးရှိပြီးတော့မိမိတို့ရှင်းမောင်းမှတရင်သုံးနေတဲ့ဘုရားရှင်ကိုအာယုံလေးယူထားအစရိယဝတ္တဘောဓတ္ထကရသဓမ္မဒေသကသတ္တမသံဗုဒ္ဓတ္တသမ္မသံဗုဒ္ဓတ္တဒုက္ခသမုဒယနိရောဓနဲ့မေကတပြား၄သိစာကိုစေယမကုတယံဘုညံတော်မြတ်ဖြင့်ထိုးထွင်းရည်သိမြင်တော်မူတတ်ပါဘိထသောဧဇရိယဝတ္တဓမ္မဒေသကတ္တအဝေယမြတ်ဘုရားသာသနာတော်မြည်ရတဲ့ဒီတရားဓမ္မဒေသနာတော်မြတ်ကိုဟောပေါ်ညွန်ပြတော်မူခဲ့ပါတော်မြတ်စွာဘုရားအားမေယမကံဘုရားတပည့်တော်တို့သည်မေယမကံဥနာတိဒုက္ခပေမလုတ်ကင်းလို့ညာသာတော်သမီးတော်များတို့သည်နမောဗုဒ္ဓဂုဏ်တော်အောင်မြင်မြော်၍ယုတိမြတ်တို့မှညွှတ်ကြွ၍ရှိခိုးခြင်းသည်အတုဘဝတုစင်တဲ့မသွေဖြစ်ပါစေတည်းမြတ်စွာဘုရားဖေယရိယပုတ်မြတ်မြတ်တတထိုင်ပြီးချမ်းသာသွားထိုင်ပြီးတော့တရားနာကြမယ်တရားနှလုံးသွင်းကြမယ်မြတ်စွာဘုရားရှင်ရဲ့အဆုံးအမတွေကိုနာယူမှတ်သားခွင့်ရကြတဲ့ပုဂ္ဂိုလ်တွေဟာနောက်ဆုံးမြတ်စွာဘုရားအားအဇိရိယဝတ္တဘောအဘုဒ္ဓံဝတ္တဘောအဇိရိယဝတ္တဘောအဘုဒ္ဓံဝတ္တဘောအဲ့ဒါကြွေးကြော်ကြအောက်ဘက်ကောင်းလိုက်တာမဖြစ်ဘူးပဲဖြစ်ပါပြီစွာဗ ုရားရှင်တော်မြတ်ဘုရားဟောပေါ်ညွန်ပြတော်တရားတော်ကိုနာယူမသားရတဲ့အချိန်မှစပြီးတော့စိတ်ထဲမှာဗရဏပီတိဂွန်းစီထိပ်ပြီးတကယ်တော့ငြိမ်းအေးတဲ့ဓမ္မအယတန်လေးကိုဓမ္မရတ္တပေါ်လွင်စွာနှလုံးသွင်းခွင့်ရကြတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဘုရားရှင်ကိုအာဟောဘကောင်းလေးတာမြတ်စွာဘုရားတခါမှမကြားဘူးတဲ့တရားတွေကြားရပါပြီစွာဘုရားရှင်ဆုံးမတရားတော်မြတ်ဒီလမ်းမှားနေတဲ့ပုဂ္ဂိုလ်လမ်းပြပြီတကယ်တော့အမောင်လန်းတဝါကြီးမှပဲစံတဝါဝါနဲ့သွားတဲ့ပုဂ္ဂိုလ်ကိုမီးထွန်းပြီးပြပြီတကယ်တော့မြတ်စွာဘုရားမောက်ထားသောအိုးကိုဖွင့်ပြီးတော့ပြပြီတကယ်တော့ဘုရားရှင်ဆုံးမတရားတော်ဒီအလွန်တရားမှသိမိပါပြီစွာရင်ကြီးပါပြီစွာနည်းနည်းပါပြီစွာဘုရားရှင်ဆုံးမတရားတော်မြတ်ကိုနာယူမှတ်သားခွင့်ရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီအလွန်ကျေးဇူးများပါပြီစွာလို့မလျှောက်ထားကြဘူးလား။ဘာဖြစ်လို့ဒီလိုလျှောက်ထားတယ်လဲလို့မေးတော့ဘုရားရှင်ဆုံးမတရားတော်ဟာစိတ်ကိုငြိမ်းအေးစေတတ်တယ်။ဘာဖြစ်စေတတ်တယ်။တရားနာစဉ်မှလည်းစိတ်ကိုငြိမ်းအေးနေတယ်။လောဘဒေါသမောဟတွေတရင်ကမငြိမ်းနေဘူးလား။အကုသို့အပုဒ္ဒအလောင်းတတ်တဲ့တရင်ကငြိမ်ပြီးတော့ခန္ဓာသဘောဤသစ္စာတရားလေးတွေကိုနှလုံးသွင်းဆင်ခြင်ရခြင်းရောက်စိတ်နေစိတ်ထားလေးကိုသဘောပေါက်နားလည်တာဒီကြီးတော့ဩမြတ်စွာဘုရားအဆုံးမတရားတော်သည်တရားပညာရှိတဲ့ပုဂ္ဂိုလ်များအတွက်အလွန်ကျေးဇူးများတဲ့တရားပဲကိုလို့သဘောပေါက်နားလည်သွားချက်တရားပညာမရှိတဲ့ပုဂ္ဂိုလ်တွေကြတော့ဘုရားအဆုံးမကိုနားမထောင်နိုင်ဘူးလေဘယ်သူအဆုံးမကိုရခြင်းဆုံးမတရားတော်မြတ်ကိုဘယ်လိုပုဂ္ဂိုလ်နားမထောင်နိုင်ပါလိမ့်တရားနည်းတဲ့ပုဂ္ဂိုလ်ပညာမဲတဲ့ပုဂ္ဂိုလ်နော်လွန်ခဲ့တဲ့လောဘဒေါသမောဟတရားတို့ဖြင့်အမြဲမပြတ်လွန်မှုခံနေရတဲ့ပုဂ္ဂိုလ်တဏ္ဍာမှာတရားအတိကိုနားမထောင်နိုင်ဘူးပူလောင်နေတဲ့ပုဂ္ဂိုလ်ဒီငြိမ်းအေးတဲ့တရားကိုချင်းချင်းနားထောင်မှုခက်တယ်အပူများနေတာကိုဒါတွေများနေလို့ပူလောင်မှုများနေလို့ဟုတ်တယ်နော်အဲ့ဒီပူလောင်မှုတရားလေးကိုအနည်းငယ်သတိရအောင်တရားစကားလေးတွေပြောပြီးတော့မှတရားအသည့်ကိုထည့်ပေးခိုင်းတယ်တခြားမကြည့်ပါနဲ့လောကမှာအမြဲမမတ်တရားဓမ္မတွေနှုတ်ဖျားတဲ့မှာနားထောင်ကြားဖို့နေတဲ့မပတာဟုတ်တယ်နော်ပရဇာတိလေးဟာတူတဲ့တော့သမီးလေးသမီးတယောက်နောက်တယောက်ပဲနှစ်ခုရှိတယ်နော်သူဟာချမ်းသာတယ်ကလေး40ကျော်ဝတဲ့မာရဏတထေးကြီးရဲ့သမီးဖြစ်တယ်ပစ္စည်းဥစ္စာတွေအလွန်တရာပေါများတယ်ဒါပေမဲ့အတိတ်ကံခေလာတဲ့အခါမှာအနမ်းမှာမြက်ပေါက်နေတဲ့ကိုဒါသဆိုတဲ့အိမ်ဖို့ကြုံလေးနောက်ကိုလိုက်သွားချကံတရားကနော်လောကမှာမိသည့်ပုဂ္ဂိုလ်မဆိုပါလိကံစီမံတာသွားတတ်ချာဤဆိုသလိုနော်ပါစီမံချက်ကံတရားကဒီနေ့တထေသမီးနောက်တနေ့မှာဘာဖြစ်လဲဩဆင်းရဲသားလေးဆင်းရဲသူသွားဖြစ်တယ်နော်ထင်းခွေစားရတဲ့ဘဝကိုနောက်ဆုံးရောက်သွားချာတယ်။တနည်းနည်းမှာဒုတိယသားလေးကိုမွေးဖွားလို့လမ်းမှာပဲမွေးလာခဲ့။မျိုးသားလုပ်တဲ့ဘဝနောက်ကလိုက်လာတယ်။ဖြစ်မှဖြစ်ရလေချိန်မရဲဆိုချမ်းချမ်းတုံတုံမိုးကြီးရရွာတော့အမျိုးသားလုပ်တဲ့ပုဂ္ဂိုလ်ကသာသမီတန်ရောက်တယ်။မျိုးသမီးတန်ရောက်စဉ်ကြောင့်ထင်းဆောင်မှမောင်စန်းသားကြီးမှထင်းသွားခွေထင်းချာလို့သွားတဲ့ကောင်။ຫນွယ်လေးတပင်ဒါနွေ6ပဲနွေ6ပဲဆိုလှမ်းဆွဲလိုက်တဲ့အခါကာလမှာမယ်မှာတက်နေတဲ့မွေကလှမ်းပြီးပေါက်လိုက်တာတခါတည်းတည်ရောအာယုံနဲ့တည်တယ်နော်ကုသိုလ်စိတ်လားအကုသိုလ်စိတ်လားအကုသိုလ်စိတ်နဲ့တည်တာမကောင်းတဲ့နေရာရောက်သွားမှာပေါ့မိုးလည်းလင်းလာရောမဘရာလေးခင်ဗျာလိုက်ကြည့်တဲ့အခါတတိကောင်မှသွားတွေ့ရင်ကျိုးရတာပေါ့နော်အာကုခဲ့တဲ့ဘဝအာကျိုးပြတ်ခဲ့ရတဲ့ဘဝသူကအာကိုပြီးတော့လိုက်လာခဲ့တဲ့ဘဝစိတ်ဆိုတာကတရားဓမ္မတွေရဲ့ ကိလေသာတရားမှာမျက်စိမပါဘူးလို့ဆိုကြတယ်နော်မျက်စိပါသလားမပါပါဘူးလောဘအတ္တနာဇာနာတိဘုရားပြောတာကိုအကြောင်းကျိုးအကောင်းဆုံးကိုနားမလည်ဘူးလေလောဘသည်လွန်ခဲ့တဲ့လောဘတဏှာနဲ့အဖော်လို့တာလေလောဘသည်ဒါအကောင်းလားအဆိုးလားအကြောင်းလားအကျိုးလားနားမလည်တော့အမှောင်တိဖြစ်သွားချာပြီးတော့လောဘနောက်ကဒေါမနတစိတ်ဒေါသတွေပေါ်လာတာကိုမောဟတွေပါလာတာကိုလောဘဆောင်ရင်ဒေါသနဲ့မောဟကတဖြည်းဖြည်းလာနေတယ်ဒေါသဆောင်ရင်လောဘနဲ့မောဟကအမြဲတုံတဲပါနေတယ်အဲ့ဒီတော့လောဘအာဒနာဇာနာပြီးလောဘဓမ္မနပတ္တိဟောဒေါသအာဒနာဇာနေဒေါသဓမ္မနတနပတ္တိမောဟအာဒနာဇာနာဇာနာတိမောဓမ္မနပတ္တိအန္တဓမ္မတတာဟောတိယံလောဘယံဒေါသယံမောဟကတအတိန္ဒရံလို့မြတ်စွာဘုရားရှင်မိန့်တော်မူတဲ့အတိုင်းလောကမှာလောဘဒေါသမောဟတရားတွေဖုံးလွှမ်းလိုက်ပြီလို့ဆိုရင်အကြောင်းကျိုးအကောင်းဆိုးကိုဘာဆိုဘာမှမသိတော့ဘူးအမှန်တရားတွေမသိတော့ဘူးလွန်မှုသွားပြီကိုနားလည်ပြီနော်ဘာလို့လွန်မှုခံရလဲကိလေသာတရားဘာတရားလဲကိလေသာဟောကိလေသာဆိုတာဘာကိုကိလေသာဆိုသလဲခဏခဏကိလေသာကိလေသာလို့ပြောကြတယ်ဘာကိုကိရိတာလို့ခေါ်တယ်လဲဆိုတော့ကိရိတာဆိုတာညှဉ်းနှွမ်းတတ်တဲ့စိတ်ကိုခေါ်တာ။ဘာဖြစ်တတ်လဲ?ညှဉ်းနှွမ်းတတ်တဲ့ရှင်လန်းဝမ်းမြောက်နေတတ်တဲ့စိတ်ကိုညှဉ်းနှွမ်းစေတတ်တယ်။ပင်ပန်းစေတတ်တယ်။ဟုတ်တယ်လား?အလုံးအလုံးပင်ပန်းစေတတ်တယ်စိတ်ကိုဘဝစိတ်ကိုတုံလုံးလောက်အောင်ဒီခံစားရတဲ့သဘောကဘာလို့ကိရိတာ။နားလည်ပြီနော်။ပြုံးနေတဲ့ပုဂ္ဂိုလ်မဲအောင်လုပ်တာကိရိတာပဲ။ပြုံးပြုံးပြုံးနေတဲ့ပုဂ္ဂိုလ်ဘာဖြစ်သွားချာလဲမဲအောင်လို့တာအဝိဇ္ဇာတဏှဥပါဒာကိရိတာဝကသုံးပါးကိုကိရိတာက10ပါးရှိတယ်နော်အေးလောဘဒုသမောဟကိရိတာတရားတွေအဲ့ဒီအာယုန်တွေတစ်ခုခုဝင်လိုက်ပြီလို့ဆိုရင်ဘယ်ပုဂ္ဂိုလ်မဆိုဘာဖြစ်တော့တာဆွေလန်းတဲ့စိတ်တွေဘာဖြစ်ကုန်လဲပူလောင်ညှဉ်းနှောင်းပြီးတော့ပူလောင်သွားချာတာနားလည်ပြီနော်အဲ့ဒီစိတ်တွေအကုသိုလ်စိတ်လေးတွေမှာဝင်လိုက်ပြီဆိုမှပြင်ကုသိုလ်အာယုန်တွေပွားများလို့တဲ့စိတ်တွေရှိပါအောင်မလားမရှိတော့ဘူးမရှိတော့ဘာဖြစ်လဲဆင်းရဲတယ်မရှိတော့ဘာဖြစ်လဲဘာဖြစ်လို့ဆင်းရဲရသလဲဆင်းရဲစေတတ်တဲ့အာယုန်နဲ့ပေါင်းလို့ဆင်းရဲနေတယ်သူတော်ကောင်းလို့ကြီးပါနဲ့ပေါင်းလို့ဆင်းရဲစေတတ်တဲ့အာယုန်နဲ့ပေါင်းလို့ဆင်းရဲနေတာလောဘဖြစ်စီတတ်တဲ့အာယုံကိုစိတ်ကညှို့လိုက်တယ်။အဲ့ဒီပုဂ္ဂိုလ်ဓာတ်အပြင်ပုဂ္ဂိုလ်ဓာတ်မှာလောဘအာယုံနဲ့လမ်းပြီးကပ်လိုက်တဲ့ကဒိုက်ဆိုရင်စန့်ကျင်ပဲစိတ်နဲ့ပေါင်းလိုက်တော့လောဘဖြစ်ပြီကိုဟုတ်တယ်လား။အင်းအဲ့ဒီတော့ဒေါသဖြစ်စီတတ်တဲ့ပုဂ္ဂိုလ်ထံကိုလမ်းပြီးညှို့လိုက်လို့ဒေါသတွေဖြစ်တာ။စန့်ကျင်ပဲအာယုံချမ်းသာခြင်းနဲ့ဆင်းရဲခြင်းတွေစန့်ကျင်ပဲနော်လောဘနဲ့အလောဘတွေဆန့်ကျင်တဲ့ဒေါသနဲ့အဒေါသတွေဆန့်ကျင်ပဲမောဟနဲ့အမောဟတွေဆန့်ကျင်ပဲဆန့်ကျင်ပဲအာယုန်နဲ့တွေးကြည့်လိုက်တော့ပုဂ္ဂိုလ်ရဲ့စိတ်သည်ချမ်းသာသလားဆင်းရဲသလားမိထွက်လောက်အောင်ပင်မပါတယ်အပေါင်းမှန်လို့လားအပေါင်းမှားလို့လားအပေါင်းမှားကအပေကြအဲ့ဒီစိတ်ကိုပေါင်းလိုက်တယ်စံကျင်ပဲအာယုန်လေးကိုပေါင်းလိုက်တဲ့မိမိဓာတ်ရိုက်ကိုယ်တိုင်ကိုယ်ကိုယ်တိုင်ကကြားလို့မြင်လို့သော၎င်းသူတစ်ပါးမှတဆင့်ပြောလို့ဆိုလို့သော၎င်းစံကျင်အောင်လည်းဘက်ကနေတွေးလိုက်ပြီဆိုရင်ငါ့ကိုပြောရမလားဆူရမလားစသည်စသည်ပြိစ္ဆာသမုပ္ပါကဘာဖြစ်သွားပြီယက်တလားလဲတလားဘယ်မှလဲနေတဲ့စိတ်မှဘယ်မှလဲနေတဲ့စဝိုင်းကြီးထဲမှာသွားလဲတာမဟုတ်ဘူးနော်စိတ်မှလဲတာကိုသိမှအဲ့ဒါတရားအသီးလို့ခေါ်တယ်အော်ငါမှနေပါဘူးလားငါတရားအားထုတ်တဲ့ပုဂ္ဂိုလ်တရားသိရှိတဲ့ပုဂ္ဂိုလ်တရားနှလုံးသွင်းတဲ့ပုဂ္ဂိုလ်တရားနဲ့နေတဲ့ပုဂ္ဂိုလ်ကမတရားဖြစ်နေပါဘောလားဘာဖြစ်လို့မတရားဖြစ်နေပါလိမ့်ကိုယ်စိတ်ကိုဆက်လိုက်ကိုယ်စိတ်ကိုပြန်ဆက်လိုက်ပြန်သိလိုက်အရှိလားမရှိလားပြန်ကြည့်လားအရှိလားမရှိလားပြန်ကြည့်မရှိမရှိခဏပေါ့ခဏပြောင်းသွားတာပဲအဲ့တဲ့စိတ်ကိုလောဘဆိုတာအဲ့တဲ့ဒေါသဆိုတာအဲ့တဲ့မောဟဆိုတာအဲ့တဲ့နော်အဲ့တဲ့ကိုအင်ရှင်မလုံနဲ့ယောဂီများရဲ့တရားဓမ္မတွေဘာကိုဘာမလုံနဲ့အဲ့တဲ့ကိုအင်းရှင်လုံးရင်စင်းရဲတယ်နော်ယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်မိသည်ပုဂ္ဂိုလ်မသောမဆိုအဲ့တဲ့ကိုအင်းရှင်ဖြစ်ပြီးအင်းရှင်ဖြစ်နေပေါင်းလိုက်ပြီးဘာဖြစ်ပြီးနောက်ဆုံးဘဝပျက်စီးကုန်တယ်ဟုတ်တယ်လားနှလုံးသွေးပွက်ပြီးတော့သေဝဲဝင်လောင်းအောင်စီမဖြစ်ကြဘူးလား
ကုသိုလ်လားအကုသိုလ်လားအကုသိုလ်စိတ်အလုံးလုံးပင်မစီတတ်တဲ့စိတ်ပင်မနုံးနေစီတတ်တဲ့ဒီစိတ်ကလေးကိုပြင်ပေးရတဲ့အလို့ဟာဖရာအဆုံးပါပဲနားလည်ပြီနော်ဘာကိုပြင်ရတဲ့အလို့စိတ်ကိုပြင်ရတဲ့အလို့နော်ဖရာရှင်အဆုံးမတရားတော်မန္တန်များတို့ဒီဘာကိုပြုပြင်တာအရိယာဖြစ်တယ်အရိယာဖြစ်သွားတယ်ဆိုတာလဲဘာကိုပြုပြင်ဥဒုစဉ်စိတ်မှာအရိယာစိတ်ဖြစ်သွားတာလေစိတ်ကိုပြင်လိုက်လို့ဒီအပုတ်ကောင်ကြီးရတော့ဒီတိုင်းပဲနော်ဘာကပြောင်းလဲသွားတာစိတ်ကပြောင်းလဲတာစိတ်မှာပြောင်းလဲသွားချတာရုပ်ကကြီးရရုပ်ကောင်ကြီးရတော့ဒီတိုင်းပဲမပြောင်းလဲပါဘူးခန္ဓာ၅ပါးကြီးရတဲ့ခန္ဓာ၅ပါးပါပဲသောတာပန်နဲ့ခန္ဓာ၅ပါးသက္ကရာကအနာကယန္တာပုရုဇဉ်နဲ့ခန္ဓာ၅ပါးပါပဲဟုတ်တယ်နော်ဘယ်တော့ဘာကပြောင်းလဲတာအေးစိတ်ကသာ क्वे တာနားလည်ပြီနော်ကိလေသာကိန်းတာနဲ့ကိလေသာငြိမ့်တာဒါပဲกว่าတယ်နော်ကိန်းတာနဲ့ငြိမ့်တာပြန်ပြောပါဦးအကုသိုလ်တွေကိန်းနေရင်ပုထုဇဉ်ဟုတ်တယ်လားပုထုကိလေသည်ဇနေတိပုထုဇဏလို့ဆိုတာကိုပုထုဇဉ်ဆိုတာကိလေသာတွေအမြဲတမ်းတိုးပွားနေလို့ပုထုဇဉ်ဟုတ်တယ်လားကိလေသာတရားတွေအမင်းမပြတ်တိုးပွားနေခြင်းကြောင့်ဘာလို့ခေါ်လဲပုထုဇဉ်ကိလေသာတရားတွေဆုပ်ယုပ်နေလို့အရိယာအရိယာဟာကိလေသာအကုန်မရှိမဟုတ်ဘူးနော်အလုံးစုံရှိသေးတယ်နော်ကြံတန်းသောဒိဋ္ဌိဝိသိကိစ္စဒါပဲပြုတ်ထွက်သေးတယ်မာယွင်းသောစိတ်ကိုပယ်ထားပြီးပြီဒိဋ္ဌိကိုဘယ်လိုပယ်ထားတယ်လဲဒီခန္ဓာကိုယ်ကြီးရငါမဟုတ်ဘူးထိုင်နေစဉ်လည်းပဲဘယ်လိုပဲဖောက်ပြန်ဖောက်ပြန်ဘယ်လိုပဲပေါ်ပေါ်ဘယ်ယောဂဝေဘယ်အာယုံအာယုံလေးပဲဖြစ်ဖြစ်ခန္ဓာနဲ့နှိစ္စတဲ့ခန္ဓာဘွားအာယုံမသိမြတ်ဒီပုံမှာငါအဖြစ်နဲ့မသိပိတ်တော့ဘူးဘာဖြစ်လို့လဲဆိုတော့ကိုယ်အိမ်ကိုသတိထားလဲကိုယ်နေတဲ့အိမ်ကိုလှမ်းကြည့်တဲ့ငါအိမ်လို့အရှင်းခံလို့ရမလားပြောဦးတယ်ခဏခဏငါအိမ်လိုအရှင်ကအိမ်ကကြီးတယ်ကိုယ်ခန္ဓာကမပိုင်ပါပဲနဲ့ကြီးစားအိမ်ငါအိမ်လုံးနေပြအလွန်လူမိုက်ပါလားလို့လှမ်းပြီးတော့လူမိုက်လို့ပြန်မဆဲဘူးလားအိမ်ကပြန်ဆဲတယ်တဲ့လူမိုက်နေခန္ဓာကိုနေပိုင်တာကြီးနေရုပ်နေနာနေခန္ဓာကိုနေပိုင်တဲ့နေရာဘယ်နာရှိတယ်ကြီးစားအောင်ဟုတ်တယ်လားခန္ဓာကိုရုပ်ခန္ဓာကိုကြီးကိုပိုင်တယ်လားညာဆိုတဲ့စိတ်လေးကိုပိုင်တယ်လားမပိုင်လို့ခန္ဓာကိုယ်ကဖောက်ပြန်နေတာပေါ့ဟုတ်ကတမီးပြဒီညာတမျိုးပြတောင်းလိုက်တင်းလိုက်ညောင်းလိုက်ညာလိုက်ကြိုက်လိုက်ခဲလိုက်ထုံးလိုက်ကျင်းလိုက်အမျိုးစုံနေမကောင်းဖြစ်လိုက်ခေါင်းတွေမူလိုက်လိုက်ဘက်တီအောင်းလာလိုက်အာဒုတိယနားလိုက်ပေါင်လေးကနားလိုက်စတဲ့ကိုယ်လုံးမှာဟိုခါကလည်းတမျိုးစသည်စသည်ရပဲတကိုယ်လုံးမှာအမျိုးစုံမဖောက်ပြန်နေဘူးလားတကယ်ကိုများကိုယ်သာပိုင်မယ်ဆိုရင်အတ္တဆိုရင်ဟေးခန္ဓာငင်းငင်းနေစမ်းပါဦးငင်းနေဦးကလေးအစားကောင်းအတော့ကောင်းတွေကြွေးထားပြီးပြီ။နေရာကောင်းတွေငါပေးတာအဝတ်ကောင်းတွေငါတင့်ကိုအမြဲတမ်းစဉ်းစားထားပြီးပြီ။ငင်းငင်းလေးနေသောခန္ဓာတော့ခန့်ငင်းငင်းလေးနေစမ်းမောင်တော့လို့တားလို့ရတယ်။မရလို့ရုပ်ကိုလည်းမပိုင်ဘူး။နာကိုလည်းမပိုင်ဘူး။ဟုတ်တယ်လား။မပိုင်ဘူးလို့ဘသူကသိတာစိတ်ကသာသိတာနော်။ဘသူကသိတာတကယ်လို့မှကိုယ်ပိုင်ကိုယ်အတ္တကိုယ်သဘောဆိုတာဘာရှိတယ်ဘာတစ်ခုမှမရှိဘူးကိုယ်ဖြစ်ခြင်းတလို့ခန္ဓာကိုယ်ကြီးကဘာတစ်ခုမှဖြစ်မပေးဘူးသူဖြစ်ခြင်းတလို့ဖြစ်ပြည့်ခြင်းတလို့ပြည့်နေတာပဲနားလည်တယ်နော်ဖြစ်ခြင်းတလို့ဖြစ်နေတယ်ပြည့်ခြင်းတလို့ပြည့်နေတယ်ဘု து သဘောလေခန္ဓာသဘောဘာသဘောတယ်လဲခန္ဓာသဘောကိုညံကလေးနဲ့နှောကြည့်တော့မှဩခန္ဓာကိုယ်ကြီးကကိုယ်သဘောဆိုတာဘာမှမဟုတ်ပါလားလို့ဟောအနတ္တညာပေါ်သွားလိမ့်မယ်။ဘာညာပေါ်သွားလိမ့်မယ်။အနတ္တဆိုင်ရင်အတ္တပြောက်ပြီနော်။အနတ္တပေါင်းအတ္တပြောက်ဝမ်းမြောက်ရတဲ့တရားလို့ပြောနေတယ်။အနတ္တပေါင်းအတ္တပြောက်ဝမ်းမြောက်ရတဲ့တရားညာထဲမှာအနတ္တညာပေါက်သွားပြီအနတ္တညာပေါ်လွင်သွားပြီလို့ဆိုရင်ဘယ်နေရာဖြစ်ဖြစ်ဘယ်နေရာဘယ်ဥစ္စာပါပဲဟုတ်ကဲ့ယုတ်နေတာဥစားမကွဲသေးလို့စားဖို့တောက်ဖို့နေဖို့အထိုင်ဖို့ဖြစ်နေတာပါယုတ်နေတာဥစားကွဲရင်အားလုံးပြတ်ထွက်ခဲ့ရမှာအဲ့ဒါလို့ကိုမြင်သွားချတာအနတ္တညာပေါ်လို့ပေါ်လွင်သွားတယ်ဆိုတာနော်ဒိဋ္ဌိပြုတ်တယ်ဆိုတာတလောကလို့ခန္ဓာကိုယ်နဲ့နှိစက်တဲ့ခန္ဓာကိုယ်ရောမိမိခန္ဓာကိုယ်သူတို့ကခန္ဓာကိုယ်ရော ရင်သားသမီးဇနီးများသမီးသားလင်းသားအရာဆိုင်တဲ့ပုံကိုယ်တွေဩခက်တာခဏလေးကံတရားကမကုံသေးလို့ခဏနေကြရတာပါမြင်ပြီးသားဖြစ်နေတယ်ကံမကုံလို့ပြန်ဆုံးနေတာပါကံကုံတဲ့နေ့မှာပြန်ဆုံးစရာအကြောင်းရှိပါဦးမလားအေးကံပေးတာလို့ခက်တာခဏလေးတွေ့နေကြတာဆုံးနေကြရတာပဲကံကုံတဲ့နေ့ကနေ့မှာအမေဘုရင်နဲ့ကိုယ်ဇနီးများသမီးသားဘာဖြစ်ကုန်ပြီလမ်းခွဲရတော့တာပဲနားလည်ပြီနော်ဘာခွဲကြရမယ်မြဲလို့လားမမြဲလို့လားရှမ်းသာလို့လားစင်းရဲလို့လားကိုပိုင်လို့လားမပိုင်လို့လားမပိုင်လို့သူသေးငါဖို့ငါသေးသူဖို့ပေါ့ဒီကနေ့တယောက်နဲ့တော့သူနဲ့ရှင်းခင်ကျင်းနာနဲ့သွားတာလုံးလုံးကြနေကြတယ်မနေ့ပိုင်းမှာကောင်းကြက်ကြက်ကြီးတဲ့မြင်နေရတယ်ညနေပိုင်းသူ့ချမတွေ့တော့မယ်ဘာဖြစ်လို့တို့ခန္ဓာလမ်းစဉ်ကကံပေးထားတဲ့ခန္ဓာတို့မိသည်မှာကံစီမံရာတို့သွားနေတော့တာပေါ့။ဘာကုံသွားလို့ရှိ။ကံကုံပြီ။နားလည်ပြီနော်။ကုသိုလ်ကံဒီကုန်ခန်းသွားပြီ။လူလောကမှာနေဖို့အတွက်ကံတ္တိတွေမရှိတော့ဘူးဆိုတဲ့နေ့ဒီအိုစားကွဲတဲ့နေ့။ယုံနေတဲ့အိုစားကွဲတဲ့နေ့။ကဲယုံနေတဲ့အိုစားကွဲတဲ့နေ့မှာကို့ဘာတွေယူသွားနိုင်တယ်လဲစဉ်းစားလိုက်။တတလုံးမှာနေမှာညမှာခြာဝေခဲ့တဲ့ပစ္စည်းဥစ္စာတွေအင်ဂျင်တိုင်းတားတဲ့ပစ္စည်းဥစ္စာမှန်တဲ့များတို့သည်ပြန်ကြည့်လိုက်တကယ်ရမလို့ကိုယ်ဘာယူသွားလို့ရလဲဘာတကုမှယူသွားလို့မရဘူးနော်အာလုံးပြစ်ထားကြရတာပဲအာလုံးပြစ်ထားကြရမယ်အနတ္တသဘောကိုမာသဘောတဲ့အဲ့ဒီတော့ယောဂီတို့ဘုရားရှင်အဆုံးမတရားတော်ကိုသဘောပေါက်လာတဲ့ပုဂ္ဂိုလ်နားလေလာတဲ့ပုဂ္ဂိုလ်ကဩပြုလဲပြုရမယ်လှုပ်လဲလှုပ်ရမယ်အပြင်လုတ်ကြီးလှုပ်လဲလှုပ်ရမယ်ကုသိုလ်လဲလှုပ်ရမယ်ကုသိုလ်လှုပ်လဲလှုပ်ရမယ်ကုသိုလ်မလှုပ်ပါဘဲနဲ့အကုသိုလ်လုတ်ကြီးအလုပ်တွေနဲ့ပဲအချင်းကိုယ်နဲ့မနဲ့မိုးလင်းလာကြတဲ့ကောကဩရေဝဲရေဝဲရေဝဲရေဝဲနဲ့လောဘဒေါသမောဟလောဘဒေါသမောဟမမနာအိတ်တမေစီရည်ဓာရီနဲ့ပဲအချင်းကိုယ်နေမဲ့ဆိုရင်အမေလည်းပဲဒိုင်းငနဲ့ယောဂာကြီးတခုဝင်လာတဲ့အခါမှာဘသူကဲအောင်မှာတော့ဘသူလည်းမကဲနိုင်ဘူးနော်မိသည့်ပုဂ္ဂိုလ်မှမကဲနိုင်တော့ပါဘင်းနဲ့နောက်ဆုံးမှဘသူလက်ထဲမှာဒူးထောက်လက်မြောက်ရမယ်သိမဲလက်ထဲအနိုင်ရမှာဒီတရားဟောနေပုဂ္ဂိုလ်တရားနာနေတဲ့ပုဂ္ဂိုလ်တွေအားလုံးအတူတူပဲနော်အတူတူပဲတရားဓမ္မတို့တို့ရဲ့လမ်းစဉ်ခန္ဓာကဒီနေ့တင်မျိုးနဲ့ပြင်တဖို့ဆိုတော့သဘောပေါက်ထားလိုက်သုံးရတာအစင်မပြေဖြစ်လာပြီသုံးရတာခိုင်းလို့စိတ်မကောင်းကျင်တော့ဘူးဘာဖြစ်လို့လဲဘာဒီအမြဲတမ်းပြလာတော့တာအနတ္တအနတ္တအနတ္တမင်းသဘောမို့မင်းသဘောမို့မင်းသဘောမို့ဘူးလို့ဘသူကပြောနေပြီခန္ဓာကတရားပြကုန်ပြီဘသူကပြနေတယ်ခန္ဓာပြတာကိုဒုဒကရမတို့ရသဘောပေါက်ပါလားတူတူလေးပြောသဘောပေါက်ပါလားမယ်လို့ပေါက်လေအဲ့ဒါလို့ပေါက်ပါတယ်ဗျာဟုတ်လားဘယ်လိုပေါက်တယ်အရှင်ဘုရားပြောသလိုပါဗျာဟုတ်တယ်လားအရှင်ဘုရားပြောသလိုပေါက်ပါတယ်ဗျာဆိုတော့မှန်တာပေါ့ဘယ်လိုမှန်လဲအဲ့ဒါလို့ပဲမှန်သွားတာပဲခန္ဓာရဲ့လမ်းစဉ်ကိုပြောတာဟုတ်တယ်လားဘုရားရှင်ကဒီရုပ်ဒီနာဒီခန္ဓာကိုယ်ကြီးကိုညံနဲ့ထောက်ပြီးတော့ပြတာနော်မရှိတာတွေရှားပြသလားအရှိကိုရှားပြသလားကြည်ဘင်းတို့အကိခံတော်မှာသုတ်တော်မှာရောအကဲခံလိုက်ပါခန္ဓာကြီးကိုဘုရားကဇယရှားပြီးတော့ပြခန္ဓာတစ်ခုလုံးဟာရက်ွက်တွေနဲ့ဖွဲ့စည်းတဲ့ခန္ဓာကြီးမြို့တစ်မြို့ဖွဲ့စည်းထားသောရက်ွက်တို့ဖြင့်ဖွဲ့စည်းထားသောမြို့တစ်မြို့ကဲ့သို့ဟုတ်ဒီခန္ဓာကိုယ်ကြီးရလဲရက်ွက်တည်နဲ့ဖွဲ့စည်းတဲ့ခန္ဓာကိုယ်ကြီးရက်ွက်၅ရက်ွက်တို့ဖြင့်ဖွဲ့စည်းတဲ့ခန္ဓာကြီးလို့ဘုရားမပြဘူးလားနံပါတ်၁ရက်ွက်ကအမှတ်၁ရက်ွက်ကရူပခန္ဓာအမှတ်၂ကဝေဒနာခန္ဓာအမှတ်၃ကသင်္ခေခန္ဓာအမှတ်၄ကသင်္ခါရခန္ဓာအမှတ်၅ကရက်ွက်ပိုင်းနဲ့ွက်ရက်ွက်ငယ်၅ွက်တို့ပဲဖွဲ့စည်းတဲ့ဒီခန္ဓာပုရဏမြို့ခန္ဓာကြီးမို့လားအဲ့တော့ဒီရက်ွက်ကြီးရာကကဲတာယဝပြိုးနေသလားမီးလောင်နေသလားဘုရားထောက်ပြပြီ နော်ရာဂေကိအကိဇာလိစတဲ့ဒေသနာတော်တန်းစာစီမြတ်စွာဘုရားကခန္ဓာကိုယ်ဖြစ်တဲ့ဟောဒီခန္ဓာကိုယ်ကြီးကိုတဲ့ခန္ဓာကိုယ်ရက်ွက်ခန္ဓာမြို့ကြီးကိုဘာဖြစ်နေလဲမီးလောင်နေတယ်ဘာဖြစ်နေလဲဘယ်နေရာတွေမှာလောင်နေသလဲပြန်ကြည့်ဦးဘုရားကတော့ပြောတပံဘိကဝေအာဒိတံခြေသားခြေသမီးတို့တလောကလုံးကိုမီးလောင်နေတယ်ဘုရားကတလောကလုံးကိုမီးလောင်နေတယ်လို့ဆိုတော့အသိဉာဏ်အားနည်းနေတဲ့ပုဂ္ဂိုလ်တွေကအပြင်လောက်ရှင်းလန်းကြည့်ကြဟိုကြည့်တယ်ကြည့်ကြတယ်ဟာမီးလောင်မတွေ့ဘုရားကမီးလောင်နေဆိုပါလားကွယ်တော့တဲ့အပြင်လောကမှာလောင်ခြင်းသည်မီးလောင်ခြင်းမဟုတ်ဘူးအပြင်လောကမှာလောင်နေတဲ့မီးသည်ခဏလေးမီးတဲ့ဟောဒီသင်တို့ရဲ့တဏ္ဍာမှာလောင်ကျွမ်းပြီးနေတဲ့မီးကတဏ္ဍာတဏ္ဍာရာလုံးအလောင်ခံရမယ်မီးနားလည်ပြီနော်အာမိဒီလည်းလို့မိရာဂာမိဒေါသမိမောဟာမိဇာတိမိဇရာမိမရဏမိသောကာမိပရိဒဝမိဒုက္ခမိဒေါမနသမိဥပါဒာမိဆိုအမိ31တည်းတို့လောင်းနေတယ်မဟုတ်လားမိဘယ်နှစ်ပါးလောင်းနေတယ်ဘယ်ဌာနဒီမှာလောင်းနေသလဲမျက်စိဌာနသကုံဘေကဝေအာရိတံမျက်စိမှာမိလောင်းနေတယ်သောတံဘေကဝေအာရိတံကာဏဘေကဝေအာရိတံဇီဝဘေကဝေအာရိတံกายံဘိက္ခုအာရိဏမနံဘိက္ခုအာရိဏจิตာจิตံမိတော့မျက်စိနာနာလျာကိုသိဆိုတဲ့ရက်ွယ်ငယ်ရက်ွယ်ငယ်၅ရက်၆ရက်ွယ်တော့မှမိလောင်နေတယ်ရက်ွယ်ကြီး၅ခုမှလည်းမိပြီမိဒီလောင်နေတယ်နားလည်ပြီနော်ရုပ်ကံတော့အာရိဏရုပ်ခန္ဓာမိလောင်နေတယ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တော့ဘာမှမိလောင်နေတယ်ဘာမိဒီလောင်နေသမာလိမလဲလို့ပြန်ကြည့်မျက်စိမှာဗာမီးလောင်တဲ့သဘောကြရင်လောဘမီးလောင်ပြီသဘောမကြရင်ဒေါသမီးလောင်ပြီသဘောကြရလဲမကြရမှာပေါ့တွေ့ဝိမိန်မောနေမောဟမီးလောင်ပြီဟုတ်တယ်လားကိုယ်ကထင်ကြီးပြန်လို့လဲမာနမီးလောင်နေတဲ့ဟာကိုယ့်တေသမနာလို့ကိုယ့်တေချောင်းအောင်လောင်ပြုပြင်သားပြန်တော့လဲပဲမိစရိယဖြစ်ပြန်တော့ဝါဏမိစရိယဟုတ်တယ်နော်ကိုယ်အိမ်တဲ့သူများအင်္ဂါပို့ပြီးအကြီးဆောင်းရင်အဲ့ဒါအိမ်အဝါဒမိစိတဖြစ်ပြန်ပြီနားလည်ပြီနော်တရားဓမ္မများရဲ့မိစိတမှာဘာဒီလောင်းနေမြဲတာကိုလာမိစိရကိုရပေါင်းသိနေကိုနဲ့သားမစကားပြောတာပြောရည်တာမောတာကြိုက်တဲ့သူဘာဒီနဲ့ကိုတဲ့သူတော်ဘာဒီကိုတဲ့ပြောတာဆိုတာကိုတဲ့သူတော်ဘာစီယုနဲ့နောက်ပါသွားရင်မကြိုက်အဲ့ဒါတွေကလည်းကုလမိစရိယအဝါဒမိစရိယဓမ္မမိစရိယတရားအားထုတ်တဲ့ကိုသားတွေတရားအားထုတ်သူများအားထုတ်တာမကြိုက်အရှိလာရှိလာဝါဏမေစီယကိုလှတာကိုသာလှရင်သီပန်လှတာကိုတိလှတာမချိုက်ဘူးကဲအာကုလာဘကိုသာလက်လာဘတွေပစ္စည်းတွေပေါင်းများခြင်းသူတို့ဘတွေပစ္စည်းတွေပေါင်းများတယ်ဆိုတော့မချိုက်ဘူးအဲ့ဒါတွေကမေစီယ၅ပါးတော့ဘဲမှလောင်းနေတာနံပါတ်၁မေစီမှလောင်းနေနားမှလောင်းနေနှာခေါင်းမှလောင်းနေခြားမှလောင်းနေကိုယ်မှစိတ်မှလောင်းနေမိလောင်းဌာန၆ဌာနနားလည်ပြီနော်အဲ့တော့ဘုရားရှင်ကဒီရက်ွက်တွေမှာမိဒီလောင်နေတဲ့ဘယ်တော့ကစလောင်လာနေတဲ့မိဒီလည်းမိရင်တန်တရာလဇန်တေကပဲတဲ့နားလည်ပြီနော်ဘယ်တော့ကလည်လာခဲ့တာအေးအနမတက်ကသုတ္တမဒီလိုဟောထားပြီတဲ့တန်တရာလဇန်တေကလောင်လာခဲ့တာပါကွာတဲ့အဲ့ဒီမိလောင်တာကိုသိတဲ့ပုဂ္ဂိုလ်သက်တရာညနားလည်ပြီနော်ဘယ်သူသက်တာတည်းဝိတုတနာကားတွေတို့လှမ်းကြည့်လိုက်ဘုရားရှင်လက်ထက်တော်တုံးကဟောသူမိတာဆိုတဲ့အမျိုးသမီးလေးတယောက်ရှိဘယင်သမီးလေးဘယင်ရဲ့မိဖုရားလောင်းလျာလေးသူသည်ညစွာဘုရားရှင်ပွင့်နေတော့ရံရွေတော်မြောင်းမြားသွားသူပဲညနေကြတရားသွားနာတရားတွေနှလုံးသွင်းတရားတွေအထုတ်ဒီစဉ်နေတဲ့မနဲ့ကောဆုံးညကိုပန်းနဲ့လှူဒန်းထူထူမျက်ကူးတို့ကောင်းမှုတရားနဲ့ပျော်မွေ့နေခဲ့တဲ့အမျိုးသမီးလေးအနိကရကတမေမင်းသားကလမ်းပြီးတော့တောင်းဆိုတော့မိဘနှစ်ပါးကလည်းအော်ငါသမီးလေးရအရှင်သာအရွယ်ရအသက်20ဝန်းကျင်ရောက်ပြီဆိုပြီးတော့လက်ခံလိုက်တယ်လက်ခံတဲ့အကြောင်းကိုသူ့ပြောပြတဲ့အခါကျတော့ तू ကလက်မခံဘူးဒါပေမဲ့သူကတရားအသည့်နဲ့ပဲကိုယ့်ကိုနှလုံးသွင်းပြီးနေခဲ့တယ်။တနေ့တော့ချိန်ကာလမှာအနိကရဏမင်းသားရောက်လာ။နမတော့သူတိုက်ပြီးအုပ်ချုပ်ဘယင်လုပ်ကြရအောင်။ငါနမဘာများလိုချင်သလဲ။ စိတ်တိုင်းညလိုချင်တဲ့မန္တန်များဒီမောင်းတော်စီမံပေးမှာပါသာသနာပြုရှင်နဲ့ပြုပေးပေါ့ဘယ်လောက်လှူချင်တယ်တနေ့တနေ့ဘာလို့ချင်တယ်ပြောစိတ်တိုင်းညစီမံပေးမယ်မလိုချင်ဘူးထားပါနှမရဲ့အတူတူလက်တွဲပြီးတော့ပျော်ပျော်ကြီးဆန်ကြရအောင်လို့ပြောတော့သူမိတာလေးကဘာပြောတယ်အီလာအမောင်မင်းသားကျွန်တို့စကားကိုနားထောင်ပေးပါဦးလောကမှာအိမ်တော်နေပေတဲ့ဆိုတာဟာကိလေသာထူထပ်တဲ့ပုဂ္ဂိုလ်များတာလည်းလက်ခံပါလိမ့်မယ်ကျွန်တို့ဒီဗုဒ္ဓရှင်တော်မြတ်ဘုရားရှင်ဆုံးမတော်တရားတော်မြတ်ကိုနာယူမသပြီးတော့တရားအတိတ်တို့ပဲနှလုံးသားကိုအလှဆင်ထားတဲ့ပုဂ္ဂိုလ်ဖြစ်ပါပြီ၏မိမိရဲ့စိတ်ကလေးကိုသီလသမာဓိပညာတရားတို့ပဲအလှဆင်ထားတဲ့ပုဂ္ဂိုလ်လောဘကျူးလွန်လို့တဲ့လောဘတွေကျွန်တော်မှမရှိဘူးကျန်းတဲ့လောဘတွေကျန်းတဲ့ဒေါသတွေကျန်းတဲ့သောတာမောဟတွေကျွန်တော်မှမရှိဘူးဒီအာယုန်လေးကိုလက်ခံသမျှသောပုဂ္ဂိုလ်တွေပင်မန်းတာပေါ့ပြစ္စုပန်မှာလည်းဆင်းရဲမဲ့တဏ္ဍာတစ်ချောင်းလို့ဆင်းရဲမဲ့လေဒီအာယုန်တွေကိုတစ်ချိန်တကာလက်ခံလိုက်ကြညံအံတဏ္ဍာတစ်ချောင်းလုံးဒုက္ခရောက်တဲ့ပါလေအမောအနိကအနုကအနိကရတ္တမင်းသားကျွန်ုပ်ကိုခွင့်ပြုပေးပါမိဖေတို့သမီးကိုခွင့်ပြုပေးပါသမီးအမေတို့ဖေတို့နဲ့မဆိုင်တော့ဘူးလေသင်ကိုအနိကရတ္တမင်းသားကိုပေးထားပြီးဖြစ်ပါအဲ့ဒီတော့မှအနိကရတ္တမင်းသားကိုဘာပြောသလဲဆိုတော့အမောအနိကရတ္တမင်းသားတဲ့သင်ရှိပါတယ်ဆိုတဲ့နေရာဘယ်နေရာကိုသင်ရှိတယ်လဲပြောစမ်းပါဦးကျင်းတို့ခန္ဓာကိုရှိတယ်လို့သင်ထင်နေတယ်ဘယ်နေရာကိုသင်ရှိတယ်လဲသဘေမွေးကြီးကိုရှိတာရှိတယ်လားဟောဒီအရေဘာကိုသင်ရှိနေတယ်လားအရေဘာအောက်ကအသားတွေကိုသင်ရှိတယ်လားအကျောတွေကိုရှိတယ်လားဟောဥသိဉ္စဥမနှလုံးစသည်ကိုချက်တလားဘာလို့ချက်ပြောသမအောင်တဲရှိတရပြည့်သွေသွေစင်းကျင်းကျင်းငယ်ဒါလည်းချက်တလား32ပါးသောကောဋ္ဌာတတို့ဖြင့်တိဆောက်ထားသောဟောဒီခန္ဓာကိုကြီးပါအဘုတ်ကောင်ကြီးလေအမောင်လူလေရဲ့အပြင်ပေါ်ကြီးကအရေးတို့အရေးပါလေးပေါင်းဖုံးတွန်းထားလို့အရေးတို့အရေးပါလေးကိုဓာတ်နဲ့လာချက်ချလိုက်တဲ့သွေးတပြည့်ပြည့်ယိုစည်းပြီးတော့ဘယ်မှလဲချက်စီရဘယ်မှလဲတွေ့တာစီရဘယ်မှလဲမမောစီရစိတ်ကလေးထဲမှာရာဂစီအနှင်းငယ်တက်မဲ့နေလို့ရှစ်စီယာခင်းစီယာလို့မြင်နေရတာပါအဝိဒ္ဒတနာဖုံးလုံးထားလို့လောကကြီးပျော်စီယာလို့မြင်နေတာပါအမောင်ရဲ့ကြည်စံဘယ်မှာလဲရှစ်စီယာဘယ်မှာလဲတွေ့တာဘယ်မှာလဲမြင်လို့စီယာဘိုက်ထဲမှာထဲထတာကအပုတ်တီထဲထတာပါအပုတ်အသောတွေတူလုံးထားတဲ့ဂိုတော်ကြီးနဲ့တွေ့တဲ့ခန္ဓာကြီးပါအမောင်လူတွေရဲ့လို့ပြောလိုက်တော့အနိကရတဘယံဒူးလေးတုတ်ပြီရှင်မဘာလို့ရှင်လဲကျွန်ုပ်သာသနာတော်လေးကိုဝင်ရောက်လို့တဲ့စိတ်မှတပါဘာမှမရှိပါဘူးကျွန်ုပ်ခွင့်ပြုပါလေမိဘနှစ်ပါးကြော့ပြီးတော့ယောက်ျားမမိဘနှစ်ပါးကြော့ပြီးတော့ကျွန်ုပ်ခွင့်လပ်ပါသူမိသားလေးစိတ်တိုင်းညကောင်းတဲ့အလုပ်တွေကိုလုပ်ပါစီကျွန်ုပ်ခွင့်ပြုပါတယ်ကျွန်တော်အချုံးပေးပါလေသူလည်းပဲသတိတော်ကရသွားချာတယ်ကဲဘုန်းကြီးဆိုလိုတာကစိတ်ကိုပြည့်ပြင်ထားသောပုဂ္ဂိုလ်ရဲ့အရည်သွေးလေးတွေနားလည်ပြီနော်လောကထဲမှာဘဝမှာအတိတ်ကုသိုလ်ကောင်းမှုတရားတွေရှိလာတဲ့ပုဂ္ဂိုလ်အတိတ်ပါရမီတတ်ရဲ့ပြည့်စုံပါမှာဖယားရှင်ဒီဟူသောအသူတော်ကောင်းကြီးတွေဖယားရှင်ရဲ့အဆုံးမတရားလိုက်နာကျင့်သုံးတော်မူကြတဲ့သံဃာတော်ရှင်ကောင်းရှင်မြတ်တွေဤသူတော်ကောင်းကြီးမြတ်ရဲ့အဆုံးမတရားကိုနာယူမှတ်သားခွင့်ရတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍန်ထဲမှာကျန်းတန်းလစွာသောအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိုမစွန့်နိုင်စရာအကြောင်းမရှိတော့ဘူးဒီအာယုံလေးတို့ငါပေါင်းလို့ငါပင်မနေတာဘယ်မှလဲငါဘယ်မှလဲသူဘယ်မှလဲပုဂ္ဂိုလ်ဘယ်မှလဲတတ္တဝါဩဒီခန္ဓာကိုယ်ယူပြီးငါအဖြစ်နဲ့စိတ်မှမှားနေတာကိုဘယ်မှမှားနေပါလိစိတ်မှမှားတာနော်မှားတယ်ဆိုတာဘယ်မှမှားနေတယ်စိတ်မှမှားနေတာမှန်တယ်လဲဘယ်မှမှန်တာတရားမလို့စိတ်ကိုပြုပြင်ရတယ်နော်တရားအလို့ဆိုတာဘာကိုပြုပြင်တဲ့အလို့အေးကမ္မဋ္ဌာန်းအားထုတ်တဲ့ပုဂ္ဂိုလ်ဆိုတာလဲဘာအလို့လို့တာဗုဒ္ဓရဲ့အဆုံးအမတရားတော်မြတ်ကိုလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသည်ဘာကိုပြုပြင်ရတဲ့အလုပ်ပါလိစိတ်ကိုဆုံးမအချမ်းသာရတဲ့ဆိုတယ်မို့လားစိတ်တစ်လုံးတည်းအားလုံးငြိမ့်တယ်လို့ဆိုတယ်လေစိတ်ကိုပြုပြင်နိဗ္ဗာန်ဝင်တယ်ဟုတ်တယ်လားစိတ်တစ်လုံးပိုင်မတည်နိုင်ဘူးတဲ့စိတ်တစ်လုံးကိုပိုင်သွားလို့ရှိရင် ပဲရောကမှာအပေတန္တရာတို့သိချင်းအပေလေးပုံမှာသင်ဦးနာတိထက်တဲ့လုပ်တွေမလုပ်တော့ဘူးဘာဖြစ်လို့လဲလို့မေးရင်စိတ်ကလေးကိုဘသူအဆုံးမနဲ့ပေါင်းစည်းထားလို့ဘုရားရှင်အဆုံးမနဲ့နော်ဘာအဆုံးမလဲမြတ်စွာဘုရားရှင်အဆုံးမအာယုန်တို့ပြီးပေါင်းစည်းထားတဲ့ပုဂ္ဂိုလ်မှန်တယ်များတို့သည်ကောင်းကျိုးဖြစ်မှလားဆိုးကျိုးတွေဖြစ်မှလားဒါကြောင့်ယဟန်ပဲဖြစ်ပဲလူပဲဖြစ်ပဲမိသည်ပုဂ္ဂိုလ်မဆိုးဘသူအဆုံးမကိုနားထောင်နေရမယ်။ဘုရားအဆုံးလိုက်နာတတ်ခြင်းသုံးတဲ့ပုဂ္ဂိုလ်မှန်တယ်များတို့သည်ချမ်းသာမှလားဆင်းရဲမှလား။ဘုရားရှင်အဆုံးမတရားကိုမလိုက်နာမခြင်းသုံးတဲ့ပုဂ္ဂိုလ်သည်ဆင်းရဲမှလားချမ်းသာမှလား။ဆင်းရဲမယ်။ဒါကြောင့်ဘုရားကဘယ်ခန္ဓာရရတဲ့ခန္ဓာရတဲ့ပုဂ္ဂိုလ်တဟံနတ္တိခန္ဓာသမဒုက္ခလို့ပြောတယ်မို့လား။ခန္ဓာနဲ့တူတဲ့ဆင်းရဲဆိုတာမရှိပါဘူးတဲ့။ဘာနဲ့တူတဲ့ဆင်းရဲခြင်းခန္ဓာနဲ့တူတဲ့ဆင်းရဲခြင်းမရှိဘူးဆိုတော့စောင့်ကြည့်လိုက်တရားဓမ္မတို့ဒုက္ခနာကိုဘယ်ချင်းကြည့်ကြည့်သတိလေးထားကြည့်လိုက်ဟုတ်လားသတိပဒံတရားလေးလေးလေးမှန်မှန်လေးရှုပြီးတော့ရိတ်တာမှာဖြစ်စီအိမ်မှာဖြစ်စီဘယ်နှမ်းဘယ်နှမ်းမှာဖြစ်စီကိုအစင်ပြတဲ့နေရာလေးမှာထိုင်ကိုယ်လေးမှာဖြစ်သတိလေးထားပြီးစိတ်ကိုချောချခန္ဓာချောချပြီးတော့အေးအေးလေးလေးလေးမှန်မှန်လေးရှုပြီးခန္ဓာအကဲခတ်ပြီးကြည့်လိုက်သားနေနေလေးဆယ်မိနစ်ဆယ်ငါးမိနစ်လောက်အရှင်ရလာပြီဆိုရင်ပင်ကိုသဘောကိုစွန့်သွားလိမ့်မယ်ဟုတ်တယ်နော်ပင်ကိုငါသဘောစွန့်ပြီးတော့ဟောအနတ္တသဘောကိုဆောင်ပြပြလာလိမ့်မယ်ဟိုနကတမျိုးဒီနကတမျိုးတရွာရွာတမောမောတလွတ်လွတ်တဲ့ပူကနေအီကနေတောင်းကနေတင်းကနေချင်းကနေအိုက်ကိုက်ကိုက်ခနေဟာဖောက်ပြီနှိစက်ပြီကဲဘာလို့ဒီလိုနှိစက်ခံရပါလိမလဲလို့မေးတော့ကိုယ်သဘောလားသူ့သဘောလားခန္ဓာတို့မိဒီမှာကံစီမံတဲ့အတိုင်းနဲ့အမြဲတမ်းဖောက်ပြန်နေတယ်မို့လားတကယ်လို့ကိုယ်သားလေးပိုင်မယ်ဆိုရင်ဟေ့ခန္ဓာမဖောက်ပြန်နဲ့မနာနဲ့မကြင်နဲ့မကြိုက်ခဲနဲ့ပြီးတော့မအိုနဲ့ယောဂါတွေမဖြစ်စီနဲ့ဟုတ်တယ်လားအရွယ်လေးကမရင့်စီနဲ့ဒီတိုင်းရှိနေပါစေတားထားမှာပေါ့တားလို့ရသလားတရင်နဲ့တရင်မတူတော့ဘူးတလားနဲ့တလားတနေ့နဲ့တနေ့မတူတော့ဘူးဘာဖြစ်လာလဲအပြစ်လာပြီပုံစံလေးပြောင်းလဲလာတယ်မဟုတ်လားဘသူရဲ့စီမံခြင်းကံဤတရားရဲ့စီမံချက်ဘာတရားစီမံချက်ကဲအဲ့ဒါလို့တရားအသီးလေးတွေရှိနေတဲ့ပုံကိုယ်ကြီးလောကရာအာယုန်နဲ့တွေ့တယ်တွေ့တယ်မှာတက်တာရရမရခဏလေးပြောခဲ့ပြီသူမိတာလေးဟာဒီလိုနဲ့အနိကရတဘယင်ထံမှခွင့်ရတော့မိဘနှစ်ပါးဥရှာပြီကဲသာသနာ့ရဲ့ဝင်ရောက်တာမြန်မာခင်မှာရဟန္တာထေရီမှဖြစ်ခဲ့ပါတယ်။ဘာကိုဘာဖြစ်သွားချပါလိ။ဘဝပြုပြင်တယ်မဟုတ်လား။စိတ်ကိုပြုပြင်တယ်မဟုတ်လား။ကဲနောက်တဲ့တောင်အိုရမယ်ဘဝနိုင်ရမယ်ဘဝသိရမယ်ဘဝရပါဦးမလား။အိုစီရနာစီရသေးစီရကိုစီတတ်တဲ့ကံတတိတည်းနာစီတတ်တဲ့သမုဒိယသစ္စာကံတတိတည်းသေစီတတ်တဲ့သမုဒိယသစ္စာကံတတိတည်းကမဲ့လေးပါဘောလေးထဲမှာဖြစ်စီလိုက်တော့ငြင်းသွားတယ်မဟုတ်လား။အိုမရှိတော့ဘူးဒီတဘွားပဲခံရတော့မယ်လေနောင်တန္တမှာဒီလိုဥနာတိခန္ဓာကိုယ်ကြီးကိုမရတော့ဘူးဆိုလိုက်ကြတဲ့ကိုကဘသူဆုံးမနဲ့တွေ့တိခွင့်ရလို့ရှင်ဟောရှင်ရလားဘသူဆုံးမကိုလိုက်နာလို့ဘုရားရှင်ဆုံးမကိုလိုက်နာခွင့်ရတဲ့ပုဂ္ဂိုလ်မှန်တယ်မလို့ဒီဘုရားရှင်ထပ်ပြီးတော့သူဘာဖြစ်လို့ဒီအသည့်တွေဖြစ်သွားတယ်လဲဆိုအနမတက်ကတော့ကိုနာကြရလို့ဘုရားကဘာပြောတယ်လဲလောကမှာဩဒီကိုတည်ခဲ့တဲ့ဘဝတွေဟာလက်ညှိုးညွန်ပြမယ်ဆိုရင်တဲ့ရှစ်သားတို့ရှစ်သမီးတို့တင်ထိုင်နေတဲ့နေရာတဲ့တဲ့မှာဘဝပေါင်း900တဲ့မကအသေးကဲပေါင်းများခဲ့ပြီဘုန်းကြီးတို့ထိုင်နေတဲ့တဲ့တဲ့အောက်မြေကြီးထီလေဘဝပေါင်း900မကသေးခဲ့ပြီတဲ့နန်းကောင်းလေးဘွားနဲ့ပကြီးဘွားနဲ့ဒီဘွားနဲ့ခြားကလေးနဲ့ပေးစီဘွားနဲ့ဘဝပေါင်းမျောမဲသွားဒီတဲ့တဲ့အောက်မှာကဘဝ900မကသေးခဲ့ပြီတဲ့ဟုတ်တယ်နော်တော်တော်ကံနာရမန္တမများတို့ကမသေးဘူးတဲ့နေရတခုမှမရှိဘူးတဲ့အမေဒီလို့ငုံခဲတဲ့မြည်ဒီအဖေဒီလို့ငုံခဲတဲ့မြည်ဒီဇနီးမယသမီးသားလင်သားတွေဒီလို့ငုံခဲတဲ့မြည်ဒီစူးစီးထားမယ်ဆိုရင်သမုဒ္ဒရာ၄စင်းမကများပြားခဲ့ပြီရှင်သမီးလို့ပြောလိုက်တော့ဩငါတို့ဒီလောက်ထိမိုက်လာခဲ့ပါပေါ့လားကိုမိုက်တာကိုသိလိုက်တယ်ကိုမိုက်တာကိုဒဂါရမတွေသိပလားတူတူလေးမေးပြရစီသိပလားမသိတသိပဲဟုတ်လားမသိတသိပဲတချို့ကသိအောင်သိရင်သိရင်နဲ့စိတ်တွေများလာတဲ့ပုံကိုရှိတယ်เนาะဒါကြောင့်မလို့ ဘဝအကြောင်းကောင်းကောင်းသိပေးပါတန်ត្រာအကြောင်းကိုလည်းကောင်းကောင်းသိပေးပါဒါဆိုရင်ဘဝမှာကျေးဇူးမများဘူးလားကဲသုမိတာထေရီမလေးကဘုရားရှင်ဆုံးမရဲ့အောက်ွယ်မှာအရိယာတဲ့ရပြီးတော့ဩဘုရားရှင်ဆုံးမသည်အဇိရိယဝဒဘောအဘုဒဝဒဘောအာဟောပဲကောင်းပါပေစွာမပြေဖူးပဲဖြစ်ပါပေစွာဘုရားရှင်ဆုံးမတရားတော်မြတ်ကိုလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်မှန်တိုင်းမတို့သည်လမ်းမတဲ့ပုဂ္ဂိုလ်ကိုလမ်းပြပြီးတကယ်တို့အမောင်ထဲမှာရောက်တဲ့ပုဂ္ဂိုလ်ကိုမိထွေပြပြီးတကယ်တို့မောင်ထားတဲ့ဩကောဖွင့်ပြီးပြပြီးတကယ်တို့ဘုရားရှင်ဆုံးမတရားတော်သည်ဘုရားဆုံးမတရားတော်မြတ်ကိုနာယူမှတ်သားသုံးသပ်ဆင်ခြင်권ရတဲ့ပုဂ္ဂိုလ်မှန်တယ်များတို့ကျေးဇူးများပါပေစွာယေလို့အံအောထောပနာပြုကြကုန်လည်းလက်အိုကြီးအေမင်းနာပုံညကာမနာဗုဒ္ဓရှင်တော်မြတ်ဘုရားရှင်ဟောမြတ်တော်တရားတော်မြတ်တို့ကိုနာယူမှတ်သားသကုသိုလ်စေတနာသရဆွန်းအားတို့ကြောင့်ဧကဒသကိတစ်ဆက်တစ်ပါးသောမိတို့မှမုံစိတ်တော်လုံးမြောက်ကြကုန်လည်းနိဗ္ဗာန်ဘိမကအေးများလာတော်သောမြတ်ချမ်းသာဘုရားချမ်းသာနိဗ္ဗာန်ချမ်းသာကိုဧဟိတိဆိုက်ရောက်နေအောင်ကြိုးစားနိုင်ကြစေကုန်ယသတည်း